မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဟာရွေးကောက်ပွဲအတွက်မှတ်ပုံတင်ဖို့ပြက်ကွက်တာကြောင့်ဖျက်သိမ်းလိုက်တဲ့အကြောင်းစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါတယ်။စစ်ကောင်စီကကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲအတွက် NLD ပါတီမှတ်ပုံမတင်တာကြောင့်နိုင်ငံရေးပါတီအဖြစ်ကအလိုလျောက်ပြက်ပြယ်သွားပြီဖြစ်ကြောင်းနိုင်ငံပိုင်သတင်းမှာဒီကနေ့ပဲကြေညာခဲ့ပါတယ်။NLD ပါတီကတခက်နဲ့အနိုင်ရရှိခဲ့တဲ့2020ရွေးကောက်ပွဲမှာမဲမတမာမှုရှိတဲ့ဆိုတဲ့စွပ်စွဲချက်နဲ့2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းခဲ့ပါတယ်။အာဏာသိမ်းစစ်အာဏာသိမ်းမှုကြောင့်နောက်ဆက်တွဲနိုင်ငံရေးအခြေအတဲနဲ့လက်နက်ကင်ပဋိပက္ခတွေပေါ်ပေါက်နေချိန်မှာပဲရွေးကောက်ပွဲနောက်တစ်ချိန်ကျင်းပဖို့စစ်အာဏာပိုင်တွေစီစဉ်နေတာပါ။စစ်ကောင်စီစီစဉ်ထားတယ်လို့ရွေးကောက်ပွဲကျင်းပမယ်ဆိုရင်ပဋိပက္ခတွေပုံမကြီးထွားလာနိုင်လေလို့လေမြမအရေးအကဲခတ်တွေကသတိပေးနေကြပါတယ်ခင်ဗျာ။